ဗီဒီနိုင်ငံဥရောပသမဂ္ဂကခွဲထွက်ခြင်းဟာကြီးမားတဲ့စီးပွားရေးအခွင့်အလမ်းတစ်ရပ်ဖြစ်ပေမဲ့သူ့မတိုင်ခင်ကဝန်ကြီးချုပ်တာဝန်ယူခဲ့တဲ့သရီဇာမေကစိုးရတဲ့အခြေအနေတစ်ရပ်ကြုံရတော့မဲ့သဘောမျိုးနဲ့ကင်တွယ်သွားခဲ့တယ်လို့ဗီဒီအင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကစနေနေ့မှာပြောပါတယ်ဥရောပသမဂ္ဂခွဲထွက်ပြီးကုန်သွယ်ရေးညှိနှိုင်းမှုနဲ့တိုင်းပြည်စီးပွားရေးအချိန်မြင့်အောင်လွတ်လပ်တဲ့ကုန်သွယ်စိတ်ကမ်းတွေဖွင့်လှစ်သွားမယ်လို့မန်ချက်စတာမှာပြောကြားတဲ့သူ့ရဲ့မိကုံးမှာမစ္စတာဂျွန်ဆင်ကထည့်သွင်းသွားတာပါအခက်အခဲကြုံရတဲ့မြို့နယ်ပေါင်းတရာကိုဒေါ်လာ4ဘီလီယံခွဲထောက်ပံ့ဖို့ကတိပေးလိုက်ပြီးဒါဟာသယ်ယူပို့ဆောင်ရေးနဲ့အင်တာနက်ဘရော့ဘန်ဆက်သွယ်ရေးပုံမှုကောင်းမွန်လာစေဖို့ဖြစ်တယ်လို့ပြောပါတယ်။ဥရောပသမဂ္ဂကခွဲထွက်ခြင်းဟာဗီတိန်နိုင်ငံရဲ့အချုပ်အခြာအာဏာကိုပြန်လည်ရယူလိုက်ခြင်းသာမကဗီတိန်ရဲ့မြို့ရွာတွေကိုယ်ပိုင်အုပ်ချုပ်ခွင့်ကိုလည်းရယူလိုက်ခြင်းဖြစ်တယ်လို့သူကဆိုပါတယ်။